ဒီမိုကရေစီစနစ်ကိုပူပေါင်းအကောင်အထည်ဖော်ဖို့နဲ့လက်ရှိနိုင်ငံရေးအနေအထားမှာတော့ဒီမိုကရေစီအစ်စ်မှန်မရသေးလို့ဒါကိုဖော်ဆောင်ပြီးမှသာတိုင်းရင်းသားတွေကြောင်းဆူနေတဲ့ကိုပိုင်ပြဌာန်းခွင့်ဖက်ဒရယ်ကိုဝိုင်းပြီးတော့ပုံဖော်ကြမယ်လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပြောခွင့်ရကပါတီတည်ထောင်တဲ့31နှစ်ပြည့်နှစ်မှာပြောဆိုလိုက်ပါတယ်ဒီပေါ်မှာတော့တိုင်းရင်းသားပါတီတွေဘက်ကသူတို့ရဲ့မူလအခွင့်အရေးတွေအရင်ရဖို့နဲ့ဖက်ဒရယ်ကိုဦးစားပေးဖို့တုံ့တက်ပြောဆိုတာတွေလည်းရှိပါတယ်တိုင်းရင်းသားပါတီတချို့ရဲ့အမြင်သဘောထားတွေကို VOA သတင်းတော်ကိုဇော်ထက်ကစူးစီးပြီးသတင်းပေးပို့ထားပါတယ်
။1988ခုနှစ်ကတည်းကစတင်တည်ထောင်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီကအများပြည်သူရဲ့ဆန္ဒနဲ့ကိုက်ညီပြီးအခြေခံလူ့အခွင့်အရေးကိုအာမခံတဲ့စစ်မှန်တဲ့ဒီမိုကရေစီအစိုးရတည်းရဲ့ပေါ်ပေါက်လာဖို့ကြိုးစားနေတယ်လို့ပါတီ32နှစ်ပြည့်မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။တကယ်ဒီမိုကရေစီရပြီးမှသာတိုင်းရင်းသားရဲ့အားလုံးလူသားရဲ့ဖက်ဒရယ်စနစ်ကိုဝိုင်းပြီးပုံဖော်ကြမယ်လို့ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကပါတီ32နှစ်ပြည့်ပွဲမှာမီဒီယာတွေကိုအခုလိုပြောခဲ့ပါတယ်
ကျွန်တော်တို့ကဒီမိုကရေစီရပြီးရတဲ့အခါမှာဒီမိုကရေစီမီဒီယာတိုင်းမှာအလုံးစုံပေါင်းပြီးမိမိတို့လူချင်းနဲ့ဆက်သွယ်နိုင်ငံရဲ့ပုံစံကိုအဓိကမှာသိရမှာဖြစ်ပါတယ်။ပုံလုံးချင်းတာတွေကိုတောင်းပြီးလုံးနဲ့တော့ဘူးတော့အမြင်မတိုက်ဆိုင်တာဘယ်တော့မှရှိတော့မဟုတ်ဘူး။ဒီမိုကရေစီချင်ရအောင်ဆက်လို့ဝိုင်းချောအောင်လုပ်တယ်ဆိုတော့ဝိုင်းချောပေါ်ရအောင်
ရန်ကုန်မြို့ဗဟန်းမြို့နယ်မှာရှိတဲ့ပါတီဌာနချုပ်မှာစက်တင်ဘာ29ရက်နေ့ကပါတီတည်ထောင်ခြင်း32နှစ်ပြည့်အခမ်းအနားမှာဒေါက်တာမျိုးညွန့်ကအဲ့ဒီလိုပြောကြားခဲ့တာပါ။အာနာယာ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ပြောသွားရတဲ့ပုံမှာတိုင်းသားတွေဘက်ကသဘောထားကွဲလဲရလဲရှိပါတယ်။ပြည်နယ်ရေးအစုအဖွဲ့သဘောတူညီမှုနဲ့လွတ်လပ်ရေးကိုရခဲ့ပေမယ့်ပြည်နယ်တစ်ခုချင်းစီရဲ့လွတ်လပ်မှုကိုမျက်ခြေပြခဲ့လို့မြန်မာနိုင်ငံရဲ့အနှစ်90ကျော်နိုင်ငံရေးမှာပဋိပက္ခတွေနဲ့ရင်ဆိုင်နေရတာလို့တိုင်းသားပါတီတွေကပြောပါတယ်ဗမာတိုင်းသားအများစုကကိုယ်ပိုင်ပြဌာန်းခွင့်ကိုအထိုက်အယှောက်ယာပြီးသားဖြစ်တဲ့အနေအထားမှာဒီမိုကရေစီစနစ်ကိုသွားလာဟာမှန်ကန်နိုင်ပေမယ့်တိုင်းသားမျိုးနွယ်စုတွေကတော့ကိုယ်ပိုင်ပြဌာန်းခွင့်ကိုဒီနေ့အထိမရသေးတဲ့အတွက်ဒုတိယနိုင်ငံသားအနေအထားဖြစ်နေကြောင်းပြောကြတာလည်းရှိပါတယ်။လူမျိုးစုတွေရဲ့ရပိုင်ခွင့်ကိုလိမ့်လျှုပ်ပြီးဒီမိုကရေစီလိုနိုင်ငံရေးစနစ်တွေကိုအရင်ဦးတည်ရဟာမှားယွင်းနေတယ်လို့တချင်အမျိုးသားကွန်ဂရက်ပါတီဥက္ကဋ္ဌဒေါက်တာအမ်ခွန်လာကဖူယိုရီကိုပြောပါတယ်
။ဖြစ်တဲ့နာပါဘူးနော်။ Self determination ဆိုတဲ့ကိုယ်ပိုင်ပြဌာန်းခွင့်မှာတို့နိုင်ငံရေးပါတယ်၊စီးပွားရေးပါတယ်၊လူမျိုးရေးပါတယ်၊ယဉ်ကျေးမှုပါတယ်။ကိုယ်ပိုင်ပြဌာန်းခွင့်ဆိုတဲ့ဟာကဒီမျိုးနွယ်စုတွေရဲ့ပေါ့နော်။မူရင်းအခွင့်အရေးဖြစ်တယ်။အဲဒီဟာကိုအကောင့်တွေပို့ပြီးမှကျွန်တော်ဟိုဒီမိုကရေစီလားအဲရေရှည်စနစ်လားအဲနောက်ကအနာရှစ်စနစ်လားအဲအဲ့လိုမျိုးကျွန်တော်တို့ကပြန်ပြီးတော့မှသွားရမယ်ဗျအခုကစနစ်တွေကိုရင်အကောင့်တွေပေါ်တယ်ဆက်တဲ့ဒီမျိုးရှိနောက်မှဆိုတဲ့အခါကျတော့တကယ်တမ်းဒီကိုယ်ပိုင်ဌာနတွင်လိုအပ်နေတဲ့ဒီမျိုးနယ်စုတွေကနိုင်ငံရေးရမချီရမှုတွေဖြစ်တယ်ဖြစ်လို့ပဲဒီ message တွေဖြစ်လာပါတော့ဒီနိုင်ငံရေးရစနစ်တွေကိုအတင်းအကောင့်တွေပေါ်လာတာအဲချိန်နည်းအမှန်မှန်တမ်းပေါ့နော်
လက်ရှိမှာပြောင်ပြီးငြိမ်းချမ်းရေးညီလာခံကိုပြန်ဆနိုင်ဖို့အစိုးရကကြိုးစားနေပါတယ်။တိုင်းရင်းသားစီးလုံးညီညွတ်ရေးအတွက် NLD ကိုမျှော်လင့်ထားခဲ့ပြီးမြေတိုင်းရင်းသားတွေနဲ့မဟာမိတ်ဖြစ်မလာခဲ့ကြောင်းတိုင်းရင်းသားပါတီတွေကဝေဖန်ကြရလဲရှိပါတယ်။လက်ရှိတွားနေတဲ့နိုင်ငံရေးမှာဖက်ဒရယ်စနစ်နဲ့အလှမ်းဝေးကွာလာရလို့မြင်ကြောင်းချင်းဒီမိုကရေစီဖွဲ့ချုပ်ဥက္ကဋ္ဌစလိုင်းနိုင်စာကပြောပါတယ်။
ဒါလက်တွေ့မှာမဖြစ်နိုင်ဘူးသင်တို့ NLD ပြောရတာလေနော်ကျွန်တော်တို့1948ကလည်းအဲ့လိုပဲဖက်ဒရယ်တည်ဆောက်မယ်ဆိုတော့ဒီမိုကရေစီအရင်ဦးတည်ပြီးတော့တည်ဆောက်ခဲ့လိုက်တာဖက်ဒရယ်နဲ့ပူပူဝေးသွားတယ်ဆိုတော့လက်တွေ့မှာလုပ်ဖို့လို့တိုင်းပြည်တကယ်ကငြင်းချမ်းစီခြင်းနဲ့ပြည်သူငြင်းချမ်းစီခြင်းတော့ဖက်ဒရယ်ရောဒီမိုကရေစီပြိုင်ထဲလောက်ရမှာအထူးသဖြင့်တော့ဖက်ဒရယ်ကိုဥစားပြေးလုပ်လိုက်ရင်ဒါဖက်ဒရယ်နိုင်ငံမှာဒီမိုကရေစီမရှိလို့မရဘူးလေကို NLD ပြောရတာကကျွန်တော်ယူဆတာကတော့ဒီမိုကရေစီဆိုတာအများစုအဆုံးဖြတ်တာဆိုတော့အရင်ကအများစုရအောင်ကိုပဲဦးတည်ပြီးတော့သူမင်းအများစုအနိုင်ရအောင်သူပြန်ကတိပေးတယ်လို့ပဲယူဆတယ်အဲ့ဒ
ါမကြသေးခင်ကလည်း NLD ပါတီဟာသူ့ရဲ့ဗဟုကော်မတီအစည်းအဝေးမှာတိုင်းရင်းသားရေးရာကော်မတီကိုဖွဲ့စည်းခဲ့ပါတယ်အာဏာရပါတီဟာတိုင်းရင်းသားပါတီရင်းနဲ့ညှိနှိုင်းဆွေးနွေးရပုံစံမဟုတ်ပဲတရားကော်မတီဖွဲ့လိုက်တာဟာဖက်ဒရယ်ပြည်အောင်စုနဲ့ပူအလန်းဝေးကွာသွားရဲ့လို့တိုင်းရင်းသားပါတီတွေကပြောပါတယ်